Bangladesh မှာ ရောက်နေ တဲ့ Rohingya Muslim 8,000 ကျော် ကို ထားဖို့ အတွက် ကမ္ဘာ အကြီးဆုံး ဒုက္ခ သည် စခန်း တစ်ခု တည်ဆောက် ရေး Bangladesh နိုင်ငံ ရဲ့ အစီအစဉ် ဟာ Andrew G တယ် လို့ ကုလ သမဂ္ဂ ထိပ်တန်း တာဝန် ရှိ သူ က စနေ နေ့ မှာ ပြော ပါတယ် စခန်း ထဲ မှာ လူ ဦးရေ အများ များ လွန်း တာ ဟာ Andrew G ရဲ့ ယောဂ ပိုး တွေ အလင်း အများ ပြန့် ပွား သွား နိုင် တဲ့ Andrew မြင် လွန်း တာ ကြောင့် ဖြစ် တယ် လို့ ပြော ပါတယ် စခန်း ကြီး တစ် ခု လည်း စောင့် မဲ့ အစား နေရာ အသစ် တွေ မှာ နောက် ထပ် စခန်း တွေ စောက် ဖို့ Bangladesh အနေ နဲ့ စဉ်းစား တင် တယ် လို့ Bangladesh နိုင်ငံ ဆိုင်ရာ ကုလ သမဂ္ဂ ဌာနေ ကိုယ်စားလှယ် Robert Watkins က AFP သတင်းဌာန ကို ပြော ပါတယ် သူ အများကြီးကို တိတ် သေး လို့ နဲ့ နေရာ တစ်ခု မှာ စု ပြုံ ထား တာ ဟာ အထူးသဖြင့် ယောဂ ပိုး ဝင် မှု တိတ် ကို အကာအကွယ် မဲ့ လို့ နဲ့ လူ တွေ အတွက် Andrew ရှိ ပါတယ် လို့ Watkins က AFP ကို ပြော ပါတယ် ကူးစက် နိုင် တဲ့ ယောဂ ပိုး တွေ ပြန့် ပြီ ဆို တာ နဲ့ အရန် ကို မြင်းမြန် ဆန်ဆန် ပြန့် ပွား သွား မှာ ဖြစ် ပြီး တော့ စခန်း တွေ မှာ မိသေး Andrew က လည်း ကြီး လွန်း တယ် လို့ Watkins က ဆို ပါတယ် စခန်း တစ် ခု ထဲ မှာ စု ထား တာ တဲ့ စခန်း တွေ ခွဲ ထား တာ က လူ တွေ ကျန်းမာ ရေး အခြေအနေ နဲ့ လုံခြုံ ရေး ဘက် တွေ ကို စီမံ ခံခွဲ ရတာ အများကြီး ပို ပြီး လွယ် ကူစေ ပါတယ် လို့ Watkins က ပြော ပါတယ် Bangladesh အစိုးရ ရဲ့ ဗန်ကြားချက် နဲ့ အကူအညီ ပေး အဖွဲ့ ရဲ့ လုပ်ငန်း ကို ပေါက်ဆက် ညှိ နှိုင်းဖို့ စခန်း တစ် နေရာ မှာ အဆောက် အဦး တွေ ကူညီ စောက် လုပ် ပေးဖို့ ကုလ သမဂ္ဂ နိုင်ငံ တကာ ရွှေ ပြောင်း နေထိုင် ရင်း ဆိုင်ရာ အဖွဲ့ IOM က သဘော တူ ထား ပါတယ် အခု တည်ဆောက် ဖို့ စီစဉ် ထား တဲ့ စခန်း ဟာ လက်ရှိ မှာ အကြီးဆုံး လို့ ယူဆ ထား ကြပြီး ဒုက္ခ သည် 3,000 ပတ်ဝန်းကျင် လောက် ရှိ ကြတဲ့ Uganda နိုင်ငံ က BDBD စခန်း နဲ့ Kenya နိုင်ငံ က Dadaab စခန်း တွေ ထက် ပို ကြည့်ပြီး ကမ္ဘာ အကြီးဆုံး ဒုက္ခ သည် စခန်း ဖြစ် လာ မှာ ပါ ဒီ စခန်း ကိုလက်ရှိ ကုတူပါလောင် စခန်းဘေးက 3,000 အကျယ်ရှိတဲ့မြေမှာစောက်ဖို့ကြားထားပါတယ်